နိုင်ငံရေးမတည်ငြိမ်တာနဲ့အထွေထွေကုန်စည်နှုန်းကြီးလာတာကြောင့်နိုင်ငံအတွင်းအထက်ကျုပ်စက်ရုံ20လောက်အခုလထဲမှာရန်နာသွားပြီလို့အလို့သမားအဖွဲ့အစည်းတချို့က VOA ကိုပြောပါတယ်။နောက်ထပ်လည်းယာယီနားဖို့ပြင်ဆင်နေတဲ့စက်ရုံတွေကလည်းအများအပြားရှိနေပါတယ်။ရခိုင်ကလာတဲ့ဒီသတင်းကိုတော့ကိုငင်းညံကပြောပြပေးပါမယ်ခင်ဗျာ
။မြန်မာနိုင်ငံမှာမတ်လတဲ့လျှက်စစ်မီးအလုံးလောက်မရတာမီးလာချိန်မှန်မှန်တာတွေကြောင့်တနိုင်ငံလုံးအတိုင်းအတာနဲ့ဆိုရင်အထက်ကျုပ်စက်ရုံပေါင်း20ကျော်လောက်အခုလထဲရန်နာလိုက်ရပြီးအများစုကတော့ရန်ကုန်ဆက်မှုဇုံတွေကဆက်ယုံတွေဖြစ်တယ်လို့အလုံသမားတမကတခုရဲ့တာဝန်ခံက VOA ကိုပြောပါရယ်။အောက်ခြေအလုံသမားတမကအဖွဲ့အစည်းတွေစီကစုဆောင်းထားတဲ့အချက်လက်ကိုကိုကာဗီသူကပြောတာပါ
။20လောက်ပိတ်သွားတယ်ဆိုတဲ့ဥစ္စာမျိုးကတော့ဒီလအတွင်းမှာလို့တော့သူပြောတယ်။အာနာသိန်းကြီးကလေးကဆိုလို့ရှိရင်တော့ကျွန်တော်တို့သိန်းနဲ့ချီပြီးတော့အလုံလက်မဲ့ဖြစ်သွားပြီဆိုတဲ့ဟာမျိုးကတော့သိကြတယ်ပေါ့နော်။ရန်ကုန်မှာတော့အများစုပိတ်ကုန်တာပေါ့နော်။
လက်ရှိအခြေအနေမှာဌာနဆိုင်ရာဘက်ကလည်းစက်ယုံပိတ်သိမ်းတာတွေနဲ့ပတ်သက်ပြီးသတင်းမထုတ်ပြန်တာကြောင့်မြေပြင်ကစုဆောင်းထားတဲ့အချက်လက်တွေကိုပဲအလုံသမားအဖွဲ့တွေကကိုးကားနေရတာပါဒီလိုအထည်ချုပ်စက်ယုံတွေရန်နာရတာဟာလျှက်စစ်မီးအလုံလောက်မရတာကြောင့်လို့သွေးစည်းညင်ညွတ်သောတပ်မကများအဖွဲ့ချုပ်ကဒေါ်မျိုးအေးက VOA ကိုပြောပါတယ
်အဓိကလျှက်စစ်မီးပြတ်တောက်တာဖြစ်ပေါ်များတယ်အစကလည်းလျှက်စစ်မီးပြတ်တောက်တယ်ဒါပေမဲ့စီသေးတွေကဒီမြင့်တယ်ဆိုပေမဲ့လည်းအခုလောက်တော့မမြင်ဘူးပေါ့အခုကျတော့ဒီထက်မောင်းရတဲ့အခြေအနေတွေသူတို့လည်းမကြိုက်တာတွေဖြစ်သွားပေါ့နော်နောက်တစ်ခါကကျတော့လည်းဒီ export ထွက်တာတို့ဘာလို့အစကရရပေါ့နော်နိုင်ငံရေးမတည်ငြိမ်တဲ့ခါကျတော့စီးပွားရေးလည်းကျဆင်းလာတာပေါ့
အလဲလက်အထည်ချုပ်စက်ယုံတယုံမှာအလုံသမား900လောက်ရှိပါတယ်စက်ယုံကြီးတွေမှာတော့အလုံသမား1000နဲ့2000ကျားရှိရပါစက်ယုံပိတ်လို့အလုံလက်မဲ့ဖြစ်သွားသူတွေကတော့ရရအလုပ်တွေဝင်လုပ်ပြီးစားဝတ်နေရေးကိုဖြည့်ရှင်းနေရပါတယ
်။တက်ရှင်မှုတစားတော့နေကြတာလေ။ဟိုအထည်ကျုံးမှမရဘူးဆိုလို့ရှိရင်တခြားအလုပ်တွေပြောင်းကြတာပေါ့။ပလင်းစေးလုံးကြတယ်။မိအစားတွေမျိုးခေါ်တဲ့အလုပ်တွေအကုန်လုံးကိုတိုးဝေပြီးလုပ်ကြတယ်။နောက်လည်းတခြားပေါ့ဗျာပြောရမယ်ဆိုလို့ရှိရင်တော့ဟိုသူများမလုပ်ချင်တဲ့အလုပ်တွေပေါ့နော်။ဒီအလုပ်တွေလည်းလုပ်ကြတာပေါ့။
2021နှစ်စကနေဒီဇင်ဘာလအထိစက်ယုံပေါင်း140လောက်ယာယီပိတ်ထားပြီးအထည်ကျုံးစက်ယုံ64ယုံကတော့အပြီးပိတ်သွားရတယ်လို့မြန်မာနိုင်ငံအထည်ချုပ်လုပ်ငန်းရှင်များအသင်းရဲ့အချက်အလက်ကိုကိုးကားပြီးမြန်မာနိုင်ငံလုံးဆိုင်ရာအလုံသမားတမကများအဖွဲ့ချုပ် CTUM ကဒေါ်ခိုင်စာအောင်က VOA ကိုပြောပါရယ်ပြည်မြတ်ဆက်ယုံပေါင်း200ကျော်ကအလုံသမားတွေအလုတ်ကင်ဆုံးရှုံးခဲ့တာပါလာမယ့်လတွေမှာလျှက်စစ်မီးမရတာကြောင့်လုပ်ငန်းတွေလဲပတ်ဖို့အခက်အခဲဖြစ်နိုင်တဲ့အကြောင်းနောက်ထပ်လည်းရန်နာတဲ့ဆက်ယုံတွေရှိလာနိုင်ပြီးလဲပတ်မဲ့ဆက်ယုံတွေကတော့အလုံသမားအရေးအတွက်နဲ့လစာလျှော့ချတာအလုတ်ပိတ်ရက်နဲ့ခွင့်ရက်မပေးတာစားတဲ့အကျိုးမြတ်ကြံနိုင်မဲ့နီးလန်းတွေကိုအလို့ရှင်တချို့ကတုံးလာနိုင်တယ်လို့သူကခန့်မှန်းထားပါတယ်ခင်ဗျာ။